မနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်မိတ်လာခရိုင်တာဝန်ကကိုမင်းထက်မြတ်ဆိုသူကဩဂုတ်လ25ရက်နေ့မှာသူ့ရဲ့ Facebook စာမျက်နှာကနေစာ3ဆောင်စက်တိုက်ရေးသားဖြန့်ချိခဲ့ပါတယ်။အဲ့ဒီစောင်းမတွေမှာအထက်ဗမာပြည်မှာရှိတဲ့ဘဂဒါခေါင်းဆောင်နှစ်ဦးကသူ့ကိုမလိုင်မြို့မှာရှိတဲ့ USDP ပြည်ခိုင်ပြိုးပါတီကိုယ်စားလှယ်လောင်းတဦးရဲ့ခြံဝင်းမှာပြီးခဲ့တဲ့ဇူလိုင်28ရက်နေ့ကတွေ့ဆုံပြီးလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီအနံ့ရရေးအတွက်ဆောင်ရွက်ဖို့စီရင်ခဲ့ကြောင်းဒီကိစ္စအတွက်ပြည်ခိုင်ပြိုးပါတီကသူတို့ကို grant ပေးထားပြီးငွေသိန်း 2,000 ခန့်သုံးစွဲဖို့ရထားကြောင်းရွေးကောက်ပွဲစောင့်ကြည့်ရေးခေါင်းစဉ်တက်ပြီးရွေးကောက်ပွဲမှာ NLD ပါတီအပြတ်အသတ်အနိုင်မရပဲညွန်ပေါင်းအစိုးရဖြစ်အောင်အသွင်ပြလှုပ်ရှားမှဖြစ်တယ်လို့ပြောကြားခဲ့ကြောင်းနဲ့သူကပူပေါင်းလှုပ်ဆောင်မှုကမ်းလှမ်းမှုကိုညှင်းပယ်ခဲ့ကြောင်းစသဖြင့်ဖော်ပြထားပါတယ်ခင်ဗျသူအသက်အန္တရာယ်ချိန်ချောက်မှုတွေရင်ဆိုင်ခဲ့ရပြီးစိတ်ချရတဲ့နေရာတစ်ခုကိုအခုရောက်ရှိတဲ့အတွက်တင်ပြတာဖြစ်တယ်လို့လည်းဆိုပါတယ်ဒီစားတွေအပြင်အဲ့ဒီဘဂဒါအဖွဲ့ဝင်ဆိုသူတွေပြည်ခိုင်ပြိုးကိုယ်စားလှယ်လောင်းပိုင်ဆိုင်တဲ့ခြံဝန်းတစ်ခုအတွင်းညစာစားတောက်နေကြတယ်ဆိုတဲ့ဓာတ်ပုံတွေလည်း Facebook စာမျက်နှာတွေမှာဒီအပိုင်းထပ်မံပေါ်ထွက်လာတာမြင်ရပါတယ်ခင်ဗျအခုလိုလူမှုကွန်ရက်မှာပေါ်ထွက်နေတဲ့သတင်းနဲ့ပတ်သက်ပြီးပြည်ခိုင်ပြိုးပါတီပြောရေးဆိုခွင့်ရှိသူဦးနန္ဒာလှမြင့်ကို RFA ကဆက်သွယ်မေးမြန်းရမှာတော့
ဒီကိစ္စကမဟုတ်ဘူးလို့ပဲကျွန်တော်ညင်ရမှာ။ဘာဖြစ်လို့လဲဆိုတော့ဒီလိုဆောင်ရွက်တယ်ဆိုတော့ဘူထာနာချုပ်အနေနဲ့ပဲလုံရင်တော့မှလုံမဲ့ကိစ္စမျိုးလေ။အဲ့ဒါတာမန်လွတ်တော်ကိုယ်စားလှယ်လောင်းဝင်ပြိုင်မဲ့တယောက်ကစီမံတာဆိုပြီးတော့မှဟာလာဆွဆွဲပုံဖော်တင်ပြလာတဲ့ကိစ္စကပါတီရဲ့မူဝါဒလည်းမဟုတ်ဘူးပါတီရဲ့ဆောင်ရွက်တဲ့ကိစ္စလည်းမဟုတ်ဘူး။ပြီးတော့ဖြစ်စဉ်ကိုကြည့်မယ်ဆိုရင်ပါတီဌာနချုပ်အဆင့်ကတကူးကူးနဲ့ဟိုဆွေးနွေးတယ်ဥပမာထားပြီးနောက်ဆုံးကျွန်တော်နဲ့ဆွေးနွေးတယ်ဆိုတော့နည်းနည်းစဉ်းစားလို့ရသေးတယ်ဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောလို့ရသေးတယ်ဟုတ်တယ်မလား။ကျွန်တော်တို့ပါတီကထောင်နေကြီးရှိတဲ့ကိုယ်စားလှယ်လောင်းတဲ့တဦးနဲ့သွားစကားပြောတယ်ဒီကိစ္စတွေလုတ်ပါတယ်လုတ်လို့ဆိုပြီးတော့တင်လာတဲ့ဟာကတော့ပြည်ခံမျိုးပါတီတခုလုံးရဲ့အနေထားမျိုးတော့မဟုတ်ဘူးတခုခုတော့လွှဲနေတယ်ထင်တယ်ဘာလို့ဆိုတော့ကျွန်တော်လည်းမသိဘူးလူကြီးတွေပြောတယ်ဘူးမှလည်းမသိဘူးကျွန်တော်တို့ကတော့သက်ဆိုင်ရာအခုနာမည်ပါလာတဲ့ကိုယ်စားလှယ်ကတာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ဒီကိစ္စကိုမင်းတို့ဖြစ်ရှင်တကယ်လို့ဇော်တခုဆိုရင်လည်းဒါသူ့မှာတာဝန်ရှိမယ်လေပြည်ခံမျိုးပါတီအနေနဲ့ကတော့မဟုတ်ဘူးဆိုတော့ထင်ရှားပါတယ်ဖြစ်ရတယ်ကြည့်ရင်ဒါတွေကလေ
ဒီကိစ္စနဲ့ပတ်သက်ပြီးထုတ်ဖော်ရေးသားခဲ့တဲ့ကိုမင်းထက်မြတ်နဲ့သူရေးတဲ့ဆောင်းပါးမှာဆွဆွဲဖော်ပြထားသူတွေကို RFA ကဆက်သွယ်ဖို့စ조사နေပါတယ်ခင်ဗျာဘဂဒါအမည်နဲ့ဩဂုတ်လ25ရက်နေ့စွဲပါစာတစောင်ထွက်ပေါ်ခဲ့ရမှာတော့အဲ့ဒီရွေးကောက်ပွဲစောင့်ကြည့်အဖွဲ့ဟာဘဂဒါနာမည်ကိုအလွဲသုံးစားလုပ်ပြီးကိုဂျိုးရှာမှုအဖြစ်ပြစ်တင်ရှုံချထားပါတယ်ဒါပေမဲ့အဲ့ဒီစာကိုမန္တလေးအခြေစိုက်အဖွဲ့ကထုတ်ပြန်တာဖြစ်ပြီးရန်ကုန်အခြေစိုက်တဲ့ဘဂဒါမြတ်အဖွဲ့ချုပ်နဲ့သက်ဆိုင်ခြင်းမရှိဘူးလို့သိရပါတယ်ရန်ကုန်မှာအခြေစိုက်တဲ့လက်ရှိဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကဒုဥက္ကရာကိုဝင်းရန်ဖြိုးမှုကဒီကိစ္စနဲ့ပတ်သက်ပြီးသူတို့ကြေညာချက်တစ်စောင်ထုတ်ဖို့စီစဉ်နေစေဖြစ်တဲ့အတွက်လက်တလောဝေဖန်ချက်မပေးလို့သေးဘူးလို့ RFA ကိုပြောပါတယ်ဘဂဒါခေါင်းဆောင်ဟောင်းကိုမင်းသွေးတစ်ကတော့
ဒီကိစ္စနဲ့ပေါင်းနေဆိုရင်တော့ဘဂဒါကျပြီးတော့မိခင်ဖွဲ့စည်းရောဒီလိုရောကျောင်းအိုင်းစစ်တပ်ဖောက်တာလို့ဆိုတော့ကျွန်တော်တို့ကစတယ်ဗျစစ်တပ်နဲ့လုံးဝမတူဖြစ်မဆက်ဆံရင်ဆိုတော့ကျွန်တော်တို့ဒီဒီမိုကရေစီဘက်တော့ကလည်းဒါအကုန်လုံးဆောင်ကြရတဲ့ပြည်ပမဲ့ဖြစ်စစ်တပ်ပိုင်းနဲ့စီးပွားရေးလုပ်ငန်းတွေကတော့သဘေးမောက်မှုတွေကျွန်တော်တို့လိုက်ကြည့်ပြီးပြောနေတာအဲ့လိုကြားထဲမှာဒီလိုလုပ်တယ်ဆိုတော့ဒါဖတ်ကြောင်းရတဲ့စစ်တပ်ဖောက်ဝါလို့ဆိုကျွန်တော်တို့ကစတယ် UTV ဆိုတာစစ်တပ်ကျောင်းတော်ကပါတီပေါ့ဘာကတကတခြားလူကပြည်သူ့ဘက်ကနေရည်တည်ထားဖြစ်တယ်ဟိုဘာကတဘယ်နဲ့ဖွဲ့ဆွဲပြီးတော့ဖြစ်ပြီးဘာကတကျောင်းသားလို့ခုခုခံယူထားရတော့ဒါအနာရှင်နဲ့တစ်ဖက်ဖြစ်သွားရလို့ရောပြည်သူတို့ကပြည်ရဲ့လူတွေနဲ့တွားပြီးဖက်တစ်ဖက်ဖြစ်သွားရလို့ကြေရဘူးဒါတခြားလူရှိနောင်ကျောင်းသားကြီးကိုအခုချိန်ကြီးလူရောက်လာနေထားတဲ့အင်းစီကန်ဖြစ်တယ်လို့နိုင်ငံရေးအသက်မဖြစ်တယ
်ကျောင်းသားတမကအဖွဲ့ဝင်ဟောင်းတဦးဖြစ်တဲ့ကိုနန်းလင်းကလည်း
ကျေးဇူးတင်ပါတယ်တကယ်ကိုကျွန်တော်တိုင်းပြည်တော်ကဒီနေ့ဒီပြည်သူ့ရောက်မှုပြကြတာကျွန်တော်မြင်ရတည်ခဲ့အဖွဲ့ကြီးနဲ့ကိုယ်ကိုရေးကိုတာကိစ္စမှာသုံးဆွဲကမှာတော့ဒါသတိထားပြနေဆိုတော့ကျွန်တော်တော့အရှားကြောင်းမကြီးပေါ့လေနော်အကြီးလာရခံချင်တယ်ပေါ့နော်ဒါကြောင့်လည်းဆိုတော့သူ့လူတွေများလည်းသူ့တွေများလည်းကိုယ်ရဲ့နောက်ကအဖွဲ့ကြီးရဲ့ပုံကြီးကိုထိခိုက်တယ်ပေါ့နော
်ဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်မှာရှိတဲ့ဘဂဒါခေါင်းဆောင်ဟောင်းတွေကလည်းတရားကြေညာချက်ထုတ်ပြန်မှုစီစဉ်နေတယ်လို့သိရပါတယ် RFA ကရရှိတဲ့တခြားသတင်းတစ်ခုအရဒီကိစ္စမှာပါဝင်တဲ့ဘဂဒါအဖွဲ့ဝင်ဆိုသူတွေက USDP ပါတီဝင်တွေကိုချင်းကပ်ကန့်လှန့်ပြီးငွေကြေးတောင်းခံခဲ့တာဖြစ်တယ်။သူတို့ပါတီဝင်တဦးကလက်မခံညှဉ်းဆန်ခဲ့ပြီးအဲ့ဒီကျောင်းသားဆိုသူတွေကိုလူမှုရေးအရာငွေကြေးအနည်းငယ်ပေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီသတင်းကို USDP ပါတီကတစုံတရာတည်ဝင်ထုတ်ဖော်ပြောဆိုခြင်းတော့မရှိသေးပါဘူးခင်ဗျာ။